မြန်မာနိုင်ငံမှာအခုနှစ်အတွင်းအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်ခြေဆိုင် Freedom House အဖွဲ့ကထုတ်ပြန်တဲ့အစည်းအကစားမှာဖော်ပြတဲ့နေရာမှာမြန်မာအစိုးရကဆက်သွေးလိုင်စင်တွေချပိတ်ပြီးတယ်လီဖုန်းနဲ့အင်တာနက်သုံးစွဲနိုင်ခွင့်ပိုရလာတယ်ဆိုပေမဲ့အင်တာနက်လွတ်လပ်ခွင့်အပိုင်းမှာကျဆင်းသွားတယ်လို့ဆိုထားပါတယ်။မြန်မာလွှတ်တော်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ကိုဖွဲ့စည်းလှုပ်ဆောင်နေတာကလည်းပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြပါတယ်။ကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင
်။ NLD အစိုးရလက်ထက်2018ခုနှစ်မြန်မာနိုင်ငံမှာအင်တာနက်လွတ်လပ်ခွင့်ကျဆင်းလာကြောင်းအမေရိကန်အခြေစိုက် Freedom House အဖွဲ့ရဲ့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်မြန်မာနိုင်ငံသားတွေအသုံးများတဲ့ Facebook မှာအမုန်းတရားအပေါ်အခြေခံပြီးတိုက်ခိုက်ရေးသားနေတာတွေကြုံနေရတဲ့အတွက်သုံးစွဲသူတွေကကိုယ်တိုင်တီးပြန့်မှုကိုလှုပ်လာနေကြတယ်လို့လူငယ်နဲ့လူမှုသဟဇာတအဖွဲ့ဦးဆောင်သူအမုန်းစကားမပြန့်ပွားရေးလှုပ်ရှားမှုကကိုသက်ဆွေဝင်းကပြောပါတယ်
online မှာဆိုရင်ကျွန်တော်ဆိုလို့ရှိရင်အဲ့လိုမတက်ပြမယ်ပြီးတော့ကျွန်တော်အမျိုးသမီးရဲ့ CIA ကိုလည်းသူဟာချိန်ဆောက်တာမျိုးကြီးရယ်2013လောက်တုန်းကပေါ့ကျွန်တော်တို့ဒီဘာသာရေးမျိုးသမီးစာရေးမဖြစ်အောင်ကျွန်တော်ကမ်ပိန်းတွေလုပ်ကြတော့အဲ့တုန်းကကျွန်တော်ဒီဖုန်းကြီးဆက်ပြီးတော့ပြောတာမျိုးကြုံကြည့်ရတယ်ကျွန်တော်ဒီကဆိုးရခင်မှာတော့ကျွန်တော်ဒီ2015နှစ်ကုန်ပိုင်းလောက်မှာကျွန်တော်ကြုံကြည့်ရတယ်ကျွန်တော်ဒီရွှေဘုံကျမ်းမှာဒီမိုဖင်ဘာသာဝင်ဒီပြောင်းနေကြီးကောင်ဖုန်းကြီးရနေပြီးတော့ဟိုကမ်ပိန်းရိုက်တဲ့ကြီးကောင်ဒီလိုရည်ရည်ရဲ့ခါကျတော့ကျွန်တော်ဟိုဟာချင်းချောက်တာမျိုးကြုံပြီး online အနေပေါ့ဒီ ranger ဆိုရင်သကလုံးကကျွန်တော် even Facebook တွေမှာမှာကျွန်တော်ဒီပုံမှန်ဒီတွေမကြီးရတော့ကျွန်တော်ပြည့်ကျွန်တော်ဒီငါးငါးခါပြီးမြခိုင်းနေဆိုတဲ့ခါမျိုးလေးအများကြီးအားလာတယ်အခုဆိုရင်ဒီစစ်တပ်နဲ့ဒီ draw Facebook ကြီးပေါ့ဒါလိုက်ပြောရတဲ့ခါမျိုးဖြစ်ပြီးရှင်ရဲ sensitive ဖြစ်တယ်ပြောပြန်လို့မရှိဘူးပြောပြီးဆိုလို့ရှင် NLD 6ခံတဲ့လူတွေပဲကြတော့ပြီးတော့ဒီစစ်တပ်6ခံတဲ့လူတွေပဲကြတော့လာပြီးတော့တိုက်ခိုက်တာမျိုးပြောဆိုတာမျိုးကျွန်တော်ရှိသားတာမျိုးတွေအများကြီးတယ်။ကျတရားဖွင့်တာမျိုးတွေပေါ့အများကြီးရုပ်ဆူလုံးအားကြီးတယ်
။ Facebook ပေါ်ကနေလူမျိုးရင်းနဲ့ဘာသာရေးခွဲခြားမှုအမုန်းစကားတွေပြန့်နှံ့တယ်ဆိုပြီး Facebook ကုမ္ပဏီကိုယ်တိုင်ကမြန်မာစစ်တပ်နဲ့ပတ်သက်တဲ့အကောင့်အတော်များများကိုပိတ်ပင်ခဲ့တာကိုလည်းအစိုးရခန်းစာမှာဖော်ပြပါတယ်။မြန်မာအစိုးရအနေနဲ့အဆက်အသွယ်လိုင်စင်တွေချပေးနေပြီးအပြိုင်အဆိုင်ဈေးကွက်ဖွင့်ပေးခဲ့လို့တယ်လီဖုန်းနဲ့အင်တာနက်သုံးစွဲကဈေးနှုန်းကျဆင်းခဲ့ပြီးအင်တာနက်ကိုပူပြီးလွယ်လွယ်ကူကူသုံးလာနိုင်တာတွေဟာတိုးတက်တဲ့အခြေအနေတရက်အဖြစ်နဲ့ Freedom House အစည်းအဝေးခန်းစာကပေါ်ပြပါတယ်။ဒါပေမဲ့လို့အခုလက်ရှိ NLD အစိုးရလက်ထက်မှာအင်တာနက်ဆောင်ကြည့်ရေးအဖွဲ့ဆိုပြီးလွှတ်တော်မှာဖွဲ့စည်းလှုပ်ဆောင်နေတာတွေကပြည်သူတွေရဲ့လူမှုမီဒီယာအပေါ်လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်စေတယ်လို့မတ်တင်စာရှင်းလင်းရေးကထောက်ပြပါတယ်
။ဒီမိုဒယ်တိုင်းမလုပ်ခင်ပြန်ဆက်လာနေကြတယ်အတိတ်ညာအရင်ဆုံးပေးတယ်လေအဲ့ဒါလိုဆယ်ရက်ပြန်ပေးပြီးတဲ့အခါကျတော့မော်နီတာရေးလောက်တာဖြစ်တယ်လေမော်နီတာရေးလောက်တာကမှဒီ privacy တွေ public ကလည်းလက်ခွဲကိုကြိုက်နေမှာဟာမဖြစ်ဖို့အများအဆင်ပြေအောင်ပါပေါ့နော်နောက်တစ်ခုကဒီ social media မှာတချို့တော့ Facebook account တွေကို ban လိုက်တဲ့ကိစ္စမှာဒီအကြောင်းချင်းစီကို ban တဲ့အပိုင်းကတော့ဒါကတော့ဘယ်အကြောင်းလာပေါ်မှာအခြေခံပြီးလုပ်တာလဲဆိုတော့ပြည်သူကိုရှင်းလင်းလေးမခွင့်ပြအောင်ဆိုရင် social media ပေါ်မှာပြည်သူရဲ့နားလည်းမကိုလွဲလာနိုင်တဲ့
ရခိုင်မျိုးပိုင်းပြည်ပခန့်နဲ့ပတ်သက်လို့သတင်းရေးသားရမှာသတင်းသမားတွေကိုအွန်လိုင်းလူမှုကွန်ရက်ပေါ်ကနေချိန်ချောက်တာမျိုးအကြမ်းဖက်တာတွေရှိလာတာကြောင့်အချို့ဆိုရင်ကုလုံညုံရေးစိုးရိမ်လာရပြီးတိုင်းပြည်ကနေထွက်သွားရတာမျိုးအထိဖြစ်ခဲ့ရတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်အထူးသဖြင့်ရခိုင်မြောက်ပိုင်းပြည်ပကရိုဟင်ဂျာမု슬င်ဒုက္ခသည်အရေးနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာစစ်တပ်ဟာသူတို့လူတို့လိုပုံဖော်နေကြသလိုဆွေးနွေးပြောဆိုရေးသားမှုတွေကိုထိန်းချုပ်ဖို့ကြိုးစားလာတာတွေကိုထောက်ပြထားပါတယ်တချိန်တည်းမှာပဲရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်ပေါ်မှာအမုန်းစကားပြန်ပွားတာတွေရှိနေပြီးဒါဟာအခြားဒီမိုကရေစီနိုင်ငံတွေမှာကြုံနေရတဲ့နှီးတူလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီလွတ်လပ်ခွင့်ကိုထိခိုက်လာမှာစိုးရင်ရတဲ့အနေအထားရှိတယ်လို့ Freedom House ရဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ကမ္ဘာပေါ်မှာအင်တာနက်လွတ်လပ်ခွင့်အရှိဆုံးနိုင်ငံတွေကတော့ Iceland နဲ့ Estonia နိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ။